စစ်အာဏာသိမ်းမှုကိုအကြမ်းမဖက်ဆန့်ကျင်တဲ့စီဗီအမ်လို့ရှားမှုအားကောင်းပြီးတော့အခုတစ်ပတ်မှာအောင်မြင်မှုရဖို့အတွက်အရေးကြီးဆုံးဖြစ်တယ်လို့ရှင်းသက်ရှင်းမျိုးဆက်ငင်းငယ်ရင်းနဲ့ဖွင့်လှစ်ဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်။
အရေးကြီးဆုံးကတကယ်ကတော့စီဒီအမ်နော်လူနာနဲ့အလုံးမရှိရင်ဒီရတ္တတပတ်ကအရေးကြီးဆုံးဒါအဆုံးဖြတ်ပြီးမှာသူတို့ဒီမှာတပိတ်အဖွဲ့တွေစနစ်တကျနဲ့ကျွန်တော်တို့စင်စီရင်ရတာကတန်ရုံရှိတွေကိုသွားပြီးတော့တကယ်စမတ်ကျတဲ့ပုံစံအနေနဲ့ဆန္ဒပြနိုင်မှုနော်ပြီးရခါကျတော့ရုံးတွေဌာနဆိုင်ရာပေါ့နော်အရေးကြီးတဲ့ရုံးတွေချင်းမှာသွားပြီးတော့တပိတ်တားနိုင်မှုနိုင်ငံတော်ဝန်အခုလိုဆန္
င့်ထိတ်လန့်မှုတွေရှိလာနေပြီးတော့ရရလိုက်လုံခြုံရေးတာဝန်ယူတာတွေလည်းလှုပ်လာနေကြပါတယ်။အနာပိုင်ဒီဘက်ကဆွေရဆန့်ကျင်တဲ့ဆန္ဒပြတဲ့သူတွေနဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုအခုရက်ပိုင်းတွေအတွင်းမှာညဘက်ဒီမှာတိတ်တဆိတ်လိုက်လံဖမ်းဆီးမှုတွေရှိလာနေသလိုပြီးခဲ့တဲ့နှစ်ရက်မှာလည်းရရတွေအတွင်းညပိုင်းတွေမှာလူသိမ်းဝင်ရောက်တာတွေရှိလာနေပါတယ်။ဒါကြောင့်သက်ဆိုင်ရာမြို့နယ်ကြေးရွာတွေလမ်းတွေအလိုက်ပြည်သူတွေဟာနူးနူးကြားကြားနဲ့သတိထားပြီးတော့ရရလုံခြုံရေးတာဝန်တွေကိုယူလာနေကြပါတယ်။အနာပိုင်ဒီဘက်ကညဘက်လိုက်လံဖမ်းဆီးမှုတွေကိုပြည်သူတွေကတံမုံးတွေ TV ဝန်ရနာတွေမောင်းထုတ်တာတွေရှိခဲ့သလိုမနေ့ကဆိုရင်လည်းညဘက်ဒီမှာမတင်ကားလို့ပြည်သူတွေကဖမ်းဆီးလိုက်တဲ့အထက်မှာရဲတပ်ဖွဲ့ဝင်တွေပါဝင်နေတာတွေကိုလည်းတွေ့နေရပါတယ်။ပြီးခဲ့တဲ့ပြည်ထောင်စုနေ့ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အမိန့်နဲ့လူငယ်ချမ်းသာကွင်းပေးပြီးနိုင်ငံတော်မှာရှိတဲ့အကျဉ်းသား1000ကျော်ကိုလွှတ်ပေးခဲ့တာဖြစ်ပါတယ်။အခုလိုအနာပိုင်ဒီဘက်ကနေနေတာတွေလိုက်လံဖမ်းဆီးတာတွေနဲ့ရဲရွာလုံခြုံရေးအတွက်ပြည်သူချင်းချင်းစောင့်ရှောက်နေတာတွေကိုကျေးဇူးတင်တယ်ဆိုပြီးတော့ကိုမင်းကိုနိုင်ကဒီနေ့မှပြောထားပါတယ်ခင်ဗျာ။